ရုရှားနဲ့လဲလှယ်လိုက်တဲ့အမေရိကန်အကျဉ်းသားသုံးဦးကိုအမေရိကန်သမ္မတနဲ့သရုပ်မီတာစုဝင်တွေကဝမ်ဘတ်တပါကြိုဆိုခဲ့ကြပါတယ်။မနေ့ညကအန်ဒရူးစ်လေတဲ့စခန်းရောက်လာတဲ့အမေရိကန်သတင်းစာဆရာနှစ်ဦးနဲ့စစ်သားတူတို့ကိုကြိုဆိုရတာဝမ်သာချီးမြှောက်စရာပါလို့သမ္မတဂျိုးဘိုင်ဒန်ကပြောခဲ့ပါတယ်။အမေရိကန်သတင်းစာဆရာအီဗန်ကက်စ်ကိုဗစ် Now as to Kamala Shiva နဲ့အမေရိကန်မရင်းတပ်ဖွဲ့ဝင်ဟောင်းပေါ်ဝီလန်တို့ကိုသမ္မတဘိုင်ဒန်နဲ့ဒုသမ္မတကမလာဟာရစ်တို့နဲ့အတူသူတို့ရဲ့မိသားစုဝင်တွေကလည်းပွေဖက်နှုတ်ဆက်ခဲ့ကြပါတယ်။ဒုသမ္မတ Harris ကလည်းဒီသမိုင်းဝင်ကျင်းသားလဲလှယ်မှုမှာမဟာမိတ်နိုင်ငံတွေနဲ့လက်တွဲပြီးသံတမန်ရေးရချိုးပိုင်းနိုင်ခဲ့တာအတွက်အခုလိုချီးကျူးလိုက်ပါတယ်
။ This is an extraordinary testament to the importance of having a president who understands the power of diplomacy.
ဒီတွေ့ကြဆက်ဆံရေးသနမန်ကင်းဩဇာရှင်ဟွာကြီးမှုနဲ့မဟာမိတ်တွေကြားဆက်ဆံရေးခိုင်မာဖို့အရေးကြီးတာကိုနားလည်တဲ့သမ္မတတယောက်ရဲ့ရည်ချင်းကိုစမ်းသပ်လိုက်တဲ့ထူးခြားတဲ့ဖြစ်ရပါဒီနေ့ဟာထူးခြားတဲ့နေ့ပါဒါကိုမျက်ရည်တွေနဲ့ကြည်နူးပျော်ရွှင်နေတဲ့မိသားစုတွေစီမှာအားလုံးတွေ့လိုက်ရပါတယ်လို့ဒုသမ္မတ Harris ကပြောသွားတာပါအခုလိုအမေရိကန်မျိုးကိုပထမဆုံးပြန်လာတဲ့၃ဦးပါဝင်အကျဉ်းသားစုစုပေါင်း16ဦးကိုရုရှားဘက်ကလွှတ်ပေးလိုက်တာမှာဂျာမနီနိုင်ငံသားအကျဉ်းသား9ဦးနဲ့ရုရှားတိုက်ခိုက်နိုင်ငံချင်းသားခနူးတို့လည်းပါဝင်ပါတယ်။အပြန်လန်အဖြစ်တော့အမေရိကန်ပြည်ထောင်စုဂျာမနီပိုလန်နော်ဝေနဲ့ဆလိုဗီးနီးယားနိုင်ငံတွေမှာဖမ်းထားတဲ့ရုရှားနိုင်ငံသား၁၀ယောက်ကိုလည်းပြန်လွှတ်ပေးခဲ့ပါတယ်ခင်ဗျ။